တစုသည်စီတွေကိုတလုံးချင်းထွေရင်အဆန်ချွတ်တာတိတ်အချိန်ကုန်တဲ့အလုပ်ပါဒါပေမဲ့ဒီအမျိုးသမီးတွေအတွက်တော့ဝင်ငွေရတဲ့အလုပ်တစ်ခုကိုယ်အိမ်တကားဝကိုရောက်လာသလိုပါပဲဒီတစုသည်ပြင်တွေဟာမော်ရိုကိုတဲကန်နာရာထဲမှာရာစုနှစ်နဲ့ချီပြီးအလေးကျပေါက်ခဲ့တာပါဆင်းရဲတဲ့ဒီနေရာမှာအဲ့ဒီအသီးကထုတ်တဲ့စီဟာအဖိုးတန်လာပါတယ်ဒီဒေသမှာတော့ဟင်းချက်ဖို့လောက်ပဲတုံးကြပေမဲ့ဆေးဝါးနဲ့အလှကုန်ထုတ်လို့ရမှလည်းတုံးနိုင်တဲ့အတွက်ဒီစီရီဟာပိုးပြီးဈေးကောင်းရလာပါတယ်အခုဆိုရင်တစုသည်စီတလီတာကိုဒေါ်လာ40ဈေးပေါက်ပြီးလွန်ခဲ့တဲ့10နှစ်ခါထက်ဆယ်ဆပိုးပြီးတော့ရလာတာဖြစ်ပါတယ်ဒီစီကိုမော်ရိုကိုကျေးလက်ဒေသအနှံ့မှာရှိတဲ့အမျိုးသမီးသမားဝါယမအသင်းတွေကအများဆုံးထုတ်လုပ်ပါတယ်ကြာသပတေးနေ့BBC နောက်ဆုံးရသတင်းတွေကိုစတင်အစီအစဉ်ခံပါမယ်။အာဖဂန်နစ္စတန်နိုင်ငံမှာ2014ခုနှစ်ရောက်ပြီးတဲ့အထိအမေရိကန်တပ်ဖွဲ့တွေဆက်ပြီးရှိနေမဲ့လွန်ညွှန်းရေးဆိုင်ရာသဘောတူညီချက်ကိုထောက်ခံဖို့တင့်မတင့်ဆွေးနွေးရအောင် Lawyer Jagar လို့ခေါ်တဲ့အာဖဂန်အကြီးအကဲများကောင်စီအစည်းအဝေးကိုကာဘူးမြို့တော်မှာကျင်းပနေပြီးလူမျိုးစုခေါင်းဆောင်တွေထောင်ထဲချီတက်ရောက်နေကြပါတယ်။ဒီညီလာခံမှာအမေရိကန်နဲ့လွန်ညွှန်းရေးသဘောတူညီချက်ကိုလက်မှတ်ထိုးမလားမထိုးဘူးလားဆိုတဲ့အချက်တစ်ခုတည်းကိုပဲဆွေးနွေးကြဖို့မျှော်လင့်တဲ့အကြောင်းသမရဟာမစ်ခါဇိုင်းကအဖွင့်အမင်ကိုမှပြောကြားခဲ့ပါတယ်သူက
တာရဖ်ဒါရ်ပိုင်မန်အစတင်ဝလအမေရိကာဇင်ဒဂီမာဒမ်ဝါရီဇတ်ကနာကောနူနီ
ဒီတဘောတူညီချက်ကိုကျွန်တော်တို့ထောက်ခံပါတယ်ဒါပေမဲ့အမေရိကန်အနေနဲ့ကျွန်တော်တို့လူမျိုးတွေရဲ့အသက်ကိုလေးစားတန်ဖိုးထားရပါမယ်ဥပဒေကိုလေးစားရမယ်ကျွန်တော်တို့ရဲ့လွတ်လပ်အမိခိုကင်းမှုကိုလေးစားပြီးတစ္ဆာရှိတဲ့ယူသားတဲ့မဟာမိတ်ဖြစ်ရပါမယ်လို့သမရဟာမစ်ခါဇိုင်းကပြောသွားတာပါဒီတဘောတူညီချက်ဟာအာဖဂန်နစ္စတန်ရဲ့အကျိုးစီးပွားအတွက်အကောင်ဆုံးဖြစ်မဲ့အကြောင်းအမေရိကန်သမ္မတဥဘာမာကအမခံထားတယ်လို့လည်းသူကပြောပါတယ်
။ Welcome to the Transocean Online E-learning Supplementary Course for the International Minimum Industry Safety Training Program. The safety awareness of oil and gas industry personnel is vitally important in making the oil and gas industry a safer place to work worldwide. Before moving on, it is important to understand how to control this e-learning course. At the bottom of each screen within the course, there are several click-on navigational buttons which allow you to control the course.